ြည်စွေးတွင်စနေနေ့တိုက်ခိုက်မှုကြောင့်ဂါဇာတန်ပိုင်းရာဖာမြို့ကအကြီးဆုံးလူနေအဆောက်အုံတစ်ခုပျက်စီးခဲ့ရပြီးဒါဇင်နဲ့ချီတဲ့မိသားစုတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မကြခင်အလုံးရင်းနဲ့ထိုးစစ်ဆင်တယ်လို့အစ္စရေးကကြေညာထားတာအတွက်လည်းပိုးပြီးစိုးရင်လာကြပါတယ်အစ္စရေးတွေကတော့ဒီရက်ကွက်ဟာအစ္စရေးတွေကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတဲ့ဟာမတ်စ်တွေနေတဲ့နေရာဖြစ်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာရတော့မရှိပါဘူး။ဒီဆောက်ဦးဟာအီဂျစ်နယ်စပ်ကနေမီတာ900လောက်ပဲဝေးတာဖြစ်ပြီးအဲ့ဒီမှာနေထိုင်သူက300လောက်ရှိပြီးအစ္စရေးတွေကညဘက်မှာအဆောက်ဦးကနေထွက်ပြေးဖို့အတွက်မိနစ်30ပဲကြိုတင်တရိပ်ပေးရတယ်လို့နေထိုင်သူတူက Reuters သတင်းဌာနကပြောပါတယ်။အစ္စရေးကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ကြကြောင်းလူပေါင်း1200လောက်တေဆုံးပြီးဒဇာယံ230ကျော်ဖမ်းခံရတဲ့နောက်အစ္စရေးတွေကဟာမတ်စ်တွေကိုဂါဇာမှာမနေနိုင်အောင်ထိုးစစ်ဆင်နေတာအခုဆို9လရှိပါပြီ။ဒီတိုက်ခိုက်မှုကြောင့်တေဆုံးရတဲ့ပါလက်စတိုင်းသား3100ကျော်နေပြီလို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာပဲဂါဇာဒေသခံတွေတက်ဆန်းနဲ့ဂျုံပါဝင်ကုညီပစ္စည်းတွေတေဆုံးလာတဲ့တင်မောတစ်စင်းဟာစိုက်ပရက်စ်ကနေထွက်ခွာလာပြီးဖြစ်ပါတယ်။